American သမ္မတ Barack Obama နဲ့သမ္မတလောင် Mitt Romney တို့ဟာတနင်္လာနေ့ကကျင်းပတဲ့တတိယမြောက်နဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲအတွင်းမှာနိုင်ငံရေးအရထိုးနှက်ပြောဆိုမှုတွေအပြန်အလှန်ပြုလုပ်ခဲ့ကြပြီး Mr. Romney ရဲ့နိုင်ငံသားရေးမူဝါဒဟာမှားယွင်းနေပါတယ်လို့သမ္မတ Obama ကပြောသွားပါတယ်Florida ပြည်နယ်မှာကျင်းပခဲ့တဲ့စကားဆစ်ထိုးပွဲအတွင်းမှာ Mr. Romney ကလည်းသမ္မတ Obama ကိုပြန်လည်ထိုးနှက်ခဲ့ပြီး Mr. Obama ကိုဝေဖန်နေလို့အရှိလေပိုင်းဒေသကတိုက်ခိုက်မှုတွေကိုတားဆီးနိုင်မှာမဟုတ်တာလို့ပြောသွားပါတယ်။အဲ့ဒီဒေသနဲ့ပတ်သက်ပြီးတော့မျှော်လင့်ထားခဲ့ကြတာတွေနဲ့လက်တွေ့ဖြစ်ရတွေကလာလာကြီးဆန့်ကျင်နေတာတွေ့ရတယ်လို့လည်း Mr. Romney ကပြောပြီးတော့ Mr. Obama ရဲ့နိုင်ငံသားရေးမူဝါဒကိုရှုံချသွားတာပါ။သမ္မတ Obama ကတော့အရှေ့လေပိုင်းဒေသမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီပေါ်ထွန်းဖို့အတွက် American ပြည်အောင်စုကမဟာမိတ်နိုင်ငံတွေနဲ့လက်တွဲပြီးတော့အထူးကြိုးပမ်းနေပါတယ်လို့ဆိုပြီးလိဗျားနိုင်ငံကိုဥပမာထောက်ပြပါတယ်။အီရန်နိုင်ငံရင်းနဲ့ပတ်သက်ပြီးတော့ပြောကြရမှာတော့အီရန်ကိုအထိအနာဆုံးအပြင်းထန်ဆုံးအရေးယူပိတ်ဆို့မှုတွေပြုလုပ်ခဲ့ပြီးတော့သူ့ရဲ့အစိုးရအဖွဲ့အားကိုပြန်နိုင်ခဲ့တယ်လို့သမ္မတ Obama ကဆိုပါတယ်။Mr. Romney ကတော့အီရန်နိုင်ငံမှာနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့သမ္မတ Obama အုပ်ချုပ်ခဲ့တဲ့လေးနှစ်ပို့ပြီးတော့နီးကပ်လာပြီးတော့ American တို့ရဲ့အင်အားတွေနေရာမှာအားနည်းမှုတွေကိုပဲအီရန်ခေါင်းဆောင်တွေတွေ့သွားရတယ်လို့ပြောသွားခဲ့ပါတယ်ရှင်။